မြန်မာနိုင်ငံအလဲပိုင်းမေထီလာမြို့မှာရုံးရင်းစံခတ်ပရိပခါတွေကြီးထွားလာရကနေအခုနောက်ဆုံးအစိုးရကအရေးပေါ်အခြေအနေကြေညာလိုက်ပြီးဖြစ်ပါတယ်။ဒီကနေ့အထိတိုက်ခိုက်မှုတွေလူရဖျက်ဆီးမှုတွေနဲ့ကြုံနေရတဲ့အတွက်အစိုးရကစစ်တပ်အကူအညီနဲ့လုံခြုံရေးကိုထိန်းသိမ်းသွားမှာဖြစ်တယ်လို့လည်းသမရယုံကပြောပါတယ်။အပြည့်အစုံကိုတော့ကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်။
မေတ္တလာမြို့မှာဒုရတန်ရုတ်တက်ခတ်မှုတွေစတင်ဖြစ်ပွားခြင်းကစလို့ပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်ထားခဲ့တာ၃ရက်ကြာလာတဲ့အချိန်ထိအခြေအနေတွေတည်ငြိမ်မှုမရှိသေးတဲ့အတွက်အရေးပေါ်အခြေအနေဖြစ်သမ္မတကလက်မှတ်ရေးထိုးကြေညာလိုက်တာဖြစ်ပါတယ်ပြဿနာတွေကြီးထွားလာနေတဲ့အတွက်အုပ်ချုပ်ရေးလုပ်ငန်းတွေဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်ရေးအခြေအနေတွေကိုပါထိခိုက်လာတာကြောင့်မန္တလေးတိုင်းကပြဿနာဖြစ်ပွားနေတဲ့မြို့တွေမှာအရေးပေါ်အခြေအနေကြေညာလိုက်ရတာလို့သမ္မတရုံးပြောခွင့်ရသူဒုတိယပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောပါတယ
်ရေးပေါ်အခြေအနေကြေညာပါတယ်မေဒီလာဝင်းတွင်မထိုင်တဲ့သာစီလေးမျိုးတွေမှာဒီနေ့အစတော့ရေးပေါ်ချီတင်ကြပါရယ်
။၃ရက်ဆက်တိုက်ဖြစ်နေတဲ့ပရိပခတ်တွင်တည်ဆုံးသူရေးတွေ့ဟာအ ਨੇ ဆုံး၁၀ခန်းအထိရှိနေပြီလို့ဒေသခံတွေနဲ့မျက်မြင်တွေကတော့ပြောဆိုနေကြပေမဲ့တည်ဆုံးမှုတွေနဲ့ထိခိုက်ဆုံးရှုံးမှုအသေးစိတ်ကိုတော့မသိရသေးဘူးလို့ပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးရထွက်ကပြောပါရယ်။ဒါပေမဲ့လည်းစူပူကျန်းဖက်သူလူရက်သူတွေပါဝင်မတင်ကားသူတချို့ကိုအာဏာပိုင်တွေကဖမ်းဆီးထားတာတွေရှိနေပြီလို့ပြောပါရယ်။
အဲကျွန်တော်တို့ဘယ်လိုဖိကြိုက်ဒါရတဲ့အသေးစိတ်တော့မရဘူးအဲမနေ့ကမနေ့တနားလောက်မှာတော့ဒီလောင်ဝန်တစ်ခုထပ်ဖြစ်တာရှိတယ်ညနေပိုင်းမှာဒီဘက်ညနေပိုင်းမှာတော့အချိန်လေးဟိုထိနေတဲ့အချိန်မှာတော့ရှိပါတယ်ဟိုဟိုလူရက်တဲ့လူတွေကိုလည်းသူ့ကိုလည်းကျွန်တော်ဖမ်းဆီးထားတာရှိတယ်ဆိုတာပစ္စည်းလူရက်လူတွေကိုလည
်းအခုထုတ်ပြန်လိုက်တဲ့အမိန့်ကိုတော့နောက်ဆက်တွဲအမိန့်တစ်စုံတရာမထုတ်ပြန်မခြင်းကျင့်သုံးသွားမှာဖြစ်တယ်လို့စစ်တပ်အကူအညီနဲ့ပါလုံခြုံရေးကိုတာဝန်ယူကန့်တွယ်သွားမှာဖြစ်တယ်လို့သမ္မတရဲ့ကြေညာချက်ကဖော်ပြထားတာပါလုံခြုံရေးအနာဘဏ်တွေကဒီလိုထိထိရောက်ကန့်တွယ်ဆောင်ရွက်မဲ့အစီအစဉ်တွေပေါ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်အထူးကိုယ်စားလှယ်တောမတ်ဝေကင်တာနာလို့နိုင်ငံတကာတိုင်ဝမ်ကတော့စိုးရိမ်နေကြတာပါမြန်မာသမ္မတရဲ့ပြောခွင့်ရသူဦးရဲထွတ်ကတော့ပဂရိရင်ဆိုင်နေရတဲ့အခြေအနေပေါ်ဥပဒေပေါင်းတွင်းကဆောင်ရွက်သွားမှာသာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်ပြောရမယ်ဗျာဒီမှာအခြေအနေကလေတကယ်အဲ့အပြင်ရောပြောနေကြတာပေါ့တချို့ကကြတော့လေလုံခြုံရေးအတဝရှိသူတွေကလုံနေတယ်လို့မဟုတ်ဘူးလို့လည်းပြောတယ်။ကိုယ်နာနာလို့ဒီမျိုးကြတော့လေအလုံးချုံလုံးမစိုးရိမ်တယ်လို့ပြောတယ်။ကျွန်တော်တို့ကတော့ဘယ်သူပြောတာကိုမှကျွန်တော်သိပြီးတော့မစဉ်းစားနိုင်ပါဘူး။အောက်မှာရှိတဲ့လက်ရှိအခြေအနေရအခြေအနေကိုထိမ့်သိမ့်နိုင်ဖို့အတွက်ဥပဒေအရပေးထားတဲ့အတိုင်းကျွန်တော်အကောင်းဆုံးဖြစ်အောင်လုပ်သွားပါမယ်။ဒါပဲကျွန်တော်စဉ်းစားပါတယ်။သူတို့အပြင်ကနေပြီးတော့မှဝေဖန်တဲ့မျိုးပြောတဲ့ကိစ္စတွေကိုကျွန်တော်ဘာမှထည့်မစဉ်းစားပါဘူး။ပေါ်ကြည့်ဦးချေကဥပဒေနဲ့တည်ဆဲဥပဒေအပြည့်အထားတဲ့ထိရနေပြီးတော့မှအခြေအနေအကောင်းဆုံးဖြစ်အောင်ကျွန်တော်ထိသိမ်းတော့မြေပြင်ပေါ်မှာလုပ်ဆောင်သွားမှာပဲဖြစ်ပါလိမ့်ခင်ဗ
ျမေထီလာမြို့မှာဈေးဝယ်သူနဲ့ဈေးရောင်းသူကြားစကားများရာကစလိုက်တဲ့ပရိပခတ်တွေကြီးထွားလာရာကတည်ချေပစ္စည်းမှုတွေအပေါ်မှာတော့ကုလသမဂ္ဂအမေရိကန်ပြည်ထောင်စုဥရောပသမဂ္ဂ EU စတဲ့နိုင်ငံတွေပါဝင်နိုင်ငံတကာတိုင်ဝမ်ကလည်းစိုးရိမ်မခင်ဖြစ်တဲ့အကြောင်းတွေကိုပြောဆိုခဲ့ကြတာပါရန်ကုန်မြို့ကိုဒီကနေ့မှပဲရောက်လာတဲ့ကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့အထူးချန်ပေးပုဂ္ဂိုလ် VJNambia ကတော့နောက်ထပ်အသက်အိုးအိမ်တွေမဆုံးရှုံးရလေအောင်အာဏာပိုင်တွေကတိတိကျကျကိုက်တွယ်ဆောင်ရွက်သွားဖို့လိုအပ်နေတဲ့ချိန်ထဲမှာပဲလူမှုတိုင်ဝမ်နေကြတာဟာဇာတာဖြစ်ဖို့နဲ့တည်ငြိမ်အေးချမ်းရေးရလည်းအရေးကြီးဦးစားပေးလှုပ်ဆောင်သွားဖို့လိုအပ်နေတဲ့အကြောင်းခီးရောက်မဆိုင်ကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ